တရုတ်နိုင်ငံရဲ့လောက်ရက်တွေပေါ်တရုတ်တာဝန်ယူလာစေရေးကုလသမဂ္ဂဖွဲ့စည်းအနေနဲ့အရေးယူဆောင်ရွက်ပေးဖို့လိုတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်ကာနီကကုလသမဂ္ဂနှစ်ပတ်လည်ညီလာခံမိန့်ခွန်းပြောကြားရာမှာထည့်သွင်းပြောကြားလိုက်ပါတယ
် In the earliest days of the virus, China locked down travel domestically while allowing flights to leave China and infect the world.
virus တင်ကစက်ချင်းပြည်တွင်းခရီးသွားလာမှုတွေကိုပိတ်ပင်ထားခြင်းမှာပဲတရုတ်နိုင်ငံဟာသူ့နိုင်ငံတွေကကတ်ခွာတဲ့လေယာဉ်တွေကိုထောက်ခွာခွင့်ပြုခဲ့ပြီးကမ္ဘာကြီးတစ်ခုလုံးကိုရောဂါကူးစက်စေခဲ့ကြောင်းတရုတ်စိုးရနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တို့ပေါင်းပြီး virus ဟာလူလူချင်းမကူးစက်ဘူးဆိုပြီးကြေညာခဲ့ကြောင်းဒါကြောင့်ကုလသမဂ္ဂအနေနဲ့တရုတ်ရဲ့လောက်ရက်တွေတာဝန်ယူလာစေရေးအရေးယူဆောင်ရွက်ပေးရမှာဖြစ်ကြောင်းသမ္မတထရမ်ကသူတင်တန်ဖန်ထားတဲ့မိန့်ခွန်းမှာပြောသွားခဲ့တာဖြစ်ပါတယ်။သမ္မတထရမ်ရဲ့မိန့်ခွန်းဟာအမေရိကန်သမ္မတတယောက်အနေနဲ့ကုလသမဂ္ဂဆင်မြက်မှာတရုတ်နိုင်ငံကိုထူးထူးကဲကဲဝေဖန်တဲ့မိန့်ခွန်းတစ်ခုဖြစ်ပါတယ်။တရုတ်သမ္မတရှီဂျီပင်းကတော့ကာယောဂါကိုနိုင်ငံရေးအတွက်သုံးချဖို့ကြိုးပမ်းနေတာတွေကိုပယ်ချသင့်ကြောင်းနဲ့ virus ကိုတုံ့ပြန်တိုက်ဖျက်ရေးနိုင်ငံကကြိုးပမ်းမှုကို WHO အဖွဲ့ကဦးဆောင်သင့်ကြောင်းကုလသမဂ္ဂနှစ်ပတ်လည်ညီလာခံမိန့်ခွန်းမှာထပ်သွင်းပြောကြားခဲ့ပါတယ်။ညောင်မြို့မှာကျင်းပတဲ့ကုလသမဂ္ဂနှစ်ပတ်လည်ညီလာခံကိုပုံမှန်ကမ္ဘာကောင်းဆောင်တွေတက်ရောက်လို့ရှိပေမဲ့ဒီနှစ်မှာတော့ကာယောဂါကြောင့်ကိုရင်တက်ရောက်မိန့်ခွန်းပြောကြားနိုင်ကြခြင်းမရှိပဲဗီဒီယိုကတစ်ဆင့်သာပြောကြားနိုင်တာဖြစ်ပါတယ်ခင်ဗျာ။